စစ်ထနာချုပ်နေမြင်၅ခုမှာစစ်စင်ကြီးတွေအားလုံးကို၄လရက်ဆိုင်ထားမယ်လို့တမ်မရော့ဘက်ကကြေညာတာ၃ရက်ရှိသွားပြီဖြစ်ပေမဲ့လည်းအဲ့ဒီကြေညာထားတဲ့နေရာမှာပါတဲ့နေမြင်တချို့မှာတိုက်ပွဲတွေဆက်ရှိနေတယ်လို့နေသေးတယ်လို့တိုက်ပွဲတွေကနေပြီးတော့ထွက်ပြေးနေတဲ့စစ်ပီးဒုက္ခတွေရေးတွက်ကလည်းပိုးပြတ်တိုးလာနေပါတယ်ဒါပြင်တိုက်ပွဲဖြစ်တဲ့ဒေသတွေတွင်မှာပိတ်မိနေတဲ့လူတို့အတွက်စားနပ်ရိက္ခာကူညီပေးဖို့ကိုတမရဘက်ကပိတ်ပင်ထားတယ်ဆိုပြီးတော့လေအကူအညီပေးအဖွဲ့တွေကပြောဆိုထားပါတယ်ထိုင်းချီဆိုင်ဖီဖီမြန်မာရဲ့သတင်းတောက်နိုင်ခွင့်ကတင်ပြပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတမရနဲ့ရခိုင်တမရတို့ကြားချင်းမြင့်နယ်ပလက်ဝါမြို့နယ်မှာတနင်္လာနေ့စီတိုက်ပွဲဖြစ်ပွားနေတယ်လို့ရခိုင်ပြည်နယ်မြို့နယ်တချို့မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မနေ့မှလည်းပဲတတိယမြို့နယ်ထက်ထက်မှာတော့အဲ့လိုလေလေကြီးတွေနဲ့ဆန်းပြနေတာလို့ရှိတယ်။ဒီနေ့ရလည်းပဲမွန်လေးပိုင်းမှာတိုက်ပွဲကနေရဒီတတိယဖြစ်တော့မယ်။ဘလောက်ဝမြို့နယ်ရအထက်ပိုင်းဒီရေဝါရွာရဲ့အခြေခံကတောင်ကျိုးမှာဖြစ်နေတာ။ဒီနေ့မြင်းမြင်းမှာတော့ဒီမှာစစ်ကားတကားနေပြီးတော့လေလေကြီးတွေနဲ့ဆန်းပြတာရှိတယ်ကြာ။ကျောက်ကျေပေါ်လာကြအဲ့ဒီကြားပေါ်အရင်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေမှာလည်းအဲ့ဒီမှာကြောက်ကြောက်ကြောက်လေလေကြီးနဲ့ပြခတ်မှုတွေတော့ရှိတယ်။
မြမတမတော်အနေနဲ့ရခိုင်တမတော်လှုပ်ရှားရာကြောက်တော်ဗူဒီတောင်ပုံနှကျွန်းပလက်ဝါမြို့နယ်ဘက်မှာနေမြေစုမှုရည်သက်ထိုးစစ်ဆင်နေစေလို့သူကဆိုပါတယ်။လက်ရှိကြောက်တော်မြို့နယ်မှာတမတော်နဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုတရင်မကြားရပေမဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်တံတွေကြားနေရလို့ကန်ဆောက်ရွာဘက်မှာလည်းစစ်ရှောင်300ကျော်ရောက်ရှိနေတယ်လို့ကန်ဆောက်ကျောင်းကဥဆောင်တန်ကတော်တစ်ပါးကနေအခုလိုမိန့်ကြားပါတယ်
။အခုဆိုအင်ဆောင်စုက105အင်ဆောင်စုရှိတယ်အော်လူကြီးက333ရှိပြီတို့ကတလူချောင်းရဲကျွမ်းတရာရဲတောင်ပေါက်ရဲခရုမော်ရဲချင်းမောင်ဝမ်တောင်းရဲငားရော်ပေါင်းထားတာကားကောင်းနေထိုင်ရတော့ဥစဉ်တို့ရခိုင်ကနေလူမှုကိစ္စရေးအဖွဲ့တွေတန်ဖိုးတာရှိတယ်ပေါ့ဗျာသူကလူအင်အားတိုးလာတော့ဥစဉ်မှာအဆောင်မဆောင်ပြေးထားတာအခုလူမဆက်လို့ဖြစ်နေတော့ဥစဉ်ရာရင်ဆောင်လေးတွေပါတယ်ဆောက်ပါနေထားမှရှိတယ်တပွေးကတော့ခုတော့နည်းနည်းညီနေပြောတာပဲဗျာမိကရောက်လာကျွမ်းတရာကလူတွေရောက်လာပြောတော့အဲ့မှာအတန်ကြားခဲ့လို့ပြောတယ်တပွေးချစ်တော့အတန်ကြားရလားညီမတက်မတော်ကနေသူ့အတူဖောက်နေတာလားတော့ဥစဉ်တို့ခံမှန်းရှာဖို့ကြ
ကလူချောင်းကြီးရွာနဲ့ပညာဝကြီးရွာတွင်တောင်ကုန်းပေါ်မှာတပ်မတော်ကနေတပ်ဆွဲထားပြီးဒီဇင်ဘာလ22ရက်နေ့အထိလက်နက်ကြီးပစ်ခတ်တံကျန်းနေရလို့ရွာသားတွေကြောက်လာပြီးတိမ့်ချောင်လာခဲ့တာပါအလားတူကြောက်တော်မြို့နယ်တောင်မင်္ဂလာကြီးရွာဘက်ကိုစစ်ဆောင်900ကျော်ရောက်ရှိနေတယ်လို့ကိုရန်တွားရောက်ကူညီခဲ့တဲ့ပိုးရှိပြင်းမဟာမိတ်လူမှုကူညီရေးသင်းတာဝန်ခံဦးငယ်ဦးမောင်ကအခုလိုပြောပါတယ်
တော်မင်းတော်ကရှင်ကတိတ်ညာကတော့ဒီလိုမြရတယ်သူကခဏလောက်ရှိနေပြီခဏလောက်တော့ခဏလောက်တစ်ဆင့်တော့ပြည်နေတယ်လို့
ဒီစစ်ဘေးရှောင်တွေဟာလူမှုကိုင်းငဆွေပါချေနဲ့ပညာဝအခြေရသားတွေဖြစ်ကြပြီးမြမတော်မတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲကြောင့်နေရဆွတ်ခွာတိမ်းရှောင်တွေကြားရတာပါစစ်ရှောင်တွေရှိတဲ့ကြောက်တော်မြို့နယ်ကန်ဆောက်ရွာနဲ့စောင်မင်္ဂလာကျေးရွာဘက်ကိုပိုးရှိပြင်းမဟာမိတ်လူမှုကူညီမှုအသင်းဝန်လက်ဖောင်ဒေးရှင်းကြောက်တော်ကူညီပေးရေးဖွဲ့ရခိုင်မျိုးရပါတီတွေကလည်းဆွာရောက်ကူညီခဲ့ပါတယ်ဒါပေမဲ့ကြောက်တော်ကားလန်းနဲ့နီးတဲ့ရွာတွေမှာပဲအကူအညီပေးနိုင်တာဖြစ်ပြီးတိုက်ပွဲဖြစ်ပွားရာရွာကပိတ်မိနေသူတွေကိုအကူအညီမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ်။တိုက်ပွဲဖြစ်စဉ်တွင်ပိတ်မိနေတဲ့ရိုးချောင်းပြားဒေသရွာဆယ်ရာကရွာသားတွေအတွက်စာနာရိက္ခာကူညီပေးဖို့ကတော့တပ်မတော်ကနေပိတ်ပင်ထားတယ်လို့ကြောက်တော်မျိုးနဲ့လူမှုကူညီပေးဖွဲ့ကာဝန်ရှိသူဦးစော်ဝင်းကပြောပါတယ်
။ပိတ်မိတဲ့ပြည်သူတွေကတော့တအားကိုစွန့်ရတဲ့အခါမှာရှိရပါ။အဲ့ဒီရိုးချောင်းသေးကိုဘသူမှဝင်ခွင့်မပေးဘူးပြစ်စရေးပေးတဲ့ဒီလူလေဘသူမှဝင်ခွင့်မပေးတော့မတော်ရဘူးချောင်းတောက်ချောင်းမှာရှိတဲ့ရွာပေါင်း30ကျော်အကုန်လုံးကတိုက်ပြီးဒုက္ခတွေတွေလို့ဖြစ်နေပြီ။ဟိုတလူချောင်းတို့ငစရိုင်းကိုင်းတို့မှဆိုရင်တခြားရွာကတိုင်းချောင်းခိုးလုံလာကြတယ်အဲ့မှာတက်တက်ရွာလူ200ကျော်ရှိတယ်။ရွာသားတွေကိုယ်နဲ့ကလည်းမရှိတဲ့ကြားတွေကထောက်ပံ့ပေးနေရတာစားဝတ်နေရတော့မကကျင်းမာရေးအတွက်လေစိုးရင်လာကြတဲ့အခြေအနေတွေရောက်နေပြီ။ခုလန်ကတက်ကနေပြီးတော့ပေါ်ခွဲမပေးဘူးတားတယ်ဆိုတော့ကျွန်တော်တို့ပြဿနာဖြစ်နေတဲ့အချိန်တွေ
နိုဝင်ဘာလကုန်ပိုင်းကနေဒီဇင်ဘာလ24ရက်နေ့ထိမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲကြောင့်ကြောက်တော်ပုံလူကျုံမြို့နယ်ဘက်မှာစစ်ရှောင်ဥယျာဉ်1500ကျော်အထိတိုးပွားလာနေတယ်လို့အကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ဒီဇင်ဘာလ23ရက်နေ့ကသတင်းမီဒီယာကောင်စီနဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံပွဲပြီးလက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းတရိကန်တိုင်းစစ်တိုင်း5ခုမှာဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစီရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်ထားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်ပေါ်ကြိုဆိုပေမဲ့လက်ရှိတိုက်ပွဲပြင်းထန်နေစေရခိုင်ပြည်နယ်တွင်ဖြတ်လိဖြတ်စစ်ဆင်ရေးတွေဝိုင်းပါပိတ်ဆို့မှုစစ်ဆင်ရေးတွေရပ်ဆိုင်ဖို့လိုပြီးနိုင်ငံရေးနည်းလမ်းအရတွေ့ဆုံဆွေးနွေးဖို့လိုတယ်လို့လည်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်ခင်ဗျာ။